နိုင်ငံရဲ့ဒုတိယအသင်းအဆုံးဖြစ်တဲ့ရခိုင်ပြည်နယ်အကြောင်းအကမီဒီယာတွေစိတ်ဝင်စားနေကြပါတယ်။ဗင်္ဂလီအနယ်ဝင်အများအပြားထွက်ခွာမှုနဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ကိုလူရီများနေပါတယ်။တပီလုံးမှာစင်ဟရာဥယျာဉ်40ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပြီးရခိုင်ပြည်နယ်မှာတော့80ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။တပီလုံးမှာစင်ဟရာဥယျာဉ်ကျဆင်းလာချိန်မှာရခိုင်ပြည်နယ်မှာတော့တိုးပွားနေပါတယ်။ရခိုင်ပြည်နယ်ကတအူးရဲ့တနစ်ဝင်ဝင်ဟာမြန်မာနိုင်ငံသားတအူးရတဲ့တနစ်ဝင်ဝင်ရဲ့တဝက်တောင်မရှိဘူးလို့ပြရပါတယ်။ရခိုင်မှာလူဦးရေ3,300ရှိပါတယ်။အိန္ဒိချင်းဘင်္ဂလားဒေ့ဟာရခိုင်ပြည်ရဲ့၄စာသာကျယ်ဝန်းပြီးမှလူဦးရေက165သန်းရှိပါတယ်။ရခိုင်ပြည်နယ်ကဥပဒေမဲ့ဝင်ရောက်မှုမွတ်စလင်မှမွေးဖွားနှုန်းမြင့်မားမှုလူငယ်တွေနိုင်ငံသားမှာအလုပ်လုပ်မှုစတာတွေကြောင့်ရခိုင်ပြည်နယ်မှာဒေသခံဥယျာဉ်နည်းပါးတွေကိုရပါတယ်။မွတ်စလင်ဥယျာဉ်30ရာခိုင်နှုန်းရှိတယ်လို့ဆိုပေမဲ့မောင်းတော်မှာတော့90ရာခိုင်နှုန်းဟာမွတ်စလင်ဖြစ်နေပါတယ်။ဒါကြောင့်စည်ရင်နွမ်ဘာကြီးပြိပခတ်ပြင်းထန်တဲ့နေရာကိုဖွံ့ဖြိုးအောင်လုပ်ရမှာအခက်အခဲတွေအများကြီးရှိနိုင်ပါလေ
။ရခိုင်ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရည်ရှိပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။ဒီကိစ္စဟာတဖြည်းဖြည်းချင်းလှုပ်ယူရမှာဖြစ်လို့နှစ်ပေါင်းအတော်ကြာမှဖြည့်ရှင်းနိုင်မဲ့သဘောရှိပါတယ်။လောလောဆယ်မှာတော့လူသားချင်းစာနာတဲ့ထောက်ပံ့ကူညီမှုပေးနိုင်ဖို့ကသာအရေးကြီးနေပုံရပါတယ်။ရခိုင်တိုင်းသားဟာရခိုင်ပြည်နယ်မှာလူနည်းစုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်စိတ်ဟာလည်းလူမျိုးရေးနဲ့ဘာသာရေးပြဿနာကိုတအုံနှွေးနှွေးဖြစ်စေပါတယ်။မွတ်စလင်နဲ့ရခိုင်လူအဖွဲ့အစည်းကြားမှာလူမှုရေးယဉ်ကျေးမှုနဲ့ဘာသာရေးကျင့်စဉ်ဓလေ့တွေကွဲပြားခြားနားတာကလည်းရင်းားစိတ်ရည်ကိုခက်ခဲစေပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာကုလသမဂ္ဂဟာမပါလို့မဖြစ်ပဲအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတည်ငြိမ်နေတာမဟုတ်ပါဘူး။အစိုးရနဲ့လက်တွဲလုပ်သူကိုမွတ်စလင်နဲ့နိုင်ငံကရန်လုံနေသေးဖြစ်ပါတယ်။အခြားခရင်တွေမှာအကြမ်းဖက်မှုမရှိသေးပေမဲ့ပြင်းရတဲ့ခုလုံးကြီးလာစားစားဖြစ်နေပါတယ်။လူအဖွဲ့အစည်းအချင်းချင်းကြာဟာမှုကြီးမားလာလေလေအားလုံးလက်ခံနိုင်မဲ့နိုင်ငံရေးအဖြေရှာနိုင်ဖို့ခက်ခဲလေဖြစ်လာတယ်လို့အာနန်ကော်မရှင်ရဲ့အစီရင်ခံစာမှာပြောပြပါတယ်။2017လူမျိုးရေးအထူးရုံးနောက်ပိုင်းရုံးချီမှုတိဆောက်ရတာခက်ခဲလာတဲ့အတွက်ကုသန်းရောင်းဝယ်ရေးကြောက်ရှင်းလာပါတယ်။ချုပ်ချယ်ခံရတဲ့မွတ်စလင်စီးပွားရေးလုပ်ငန်းတွေများလေလေအစိုးရဝန်ထမ်းကိုလက်ထုံးမှုများလေလေဖြစ်ပါတယ်။လူငန်းကံရမကောင်းလို့ရခိုင်ပြည်နယ်ကထွက်ခွာတဲ့အလုပ်သမားတွေလည်းများပြားလာပါတယ်
။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာဒေသခံတွေအကျိုးအမြတ်ခံစားနိုင်အောင်လုပ်ဖို့အစိုးရကအာဏာကော်မရှင်ကအကြံပေးထားပါတယ်။ကြောက်ပြူအထူးစည်းဝါးရေးဇုံရဲ့အကျိုးသက်ရောက်မှုအားလုံးကိုလေ့လာပြီးပြည်နယ်စည်းဝါးရေးကဏ္ဍတွေခံစားရမယ့်ကောင်းကျိုးဆိုးဖြစ်တွေကိုသုံးသပ်ဖို့ဗဟုအစိုးရကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာလိုအပ်တဲ့လူသားအင်အားကိုသိရှိနိုင်အောင်စစ်တမ်းကောက်ယူဖို့လည်းအကြံပေးထားပါတယ်။ကုန်းတန်းရေလန်းလျှက်စစ်ဓာတ်အားစတဲ့အခြေခံအဆောက်အုံတွေမှာပိုမိုရင်းနှီးမြှုပ်နှံဖို့နဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းထားပါတယ်။ခင်မီစိုက်ပျိုးရေးလုပ်ငန်းမျိုးစဘာကောင်းမွန်ရေးနဲ့စက်မှုလေယာမှာလေသမားကိုပညာပေးရမယ်လို့ဆိုပါတယ်။
ရခိုင်ပြည်နယ်ဖွံ့ဖြိုးရေးမှာဘင်္ဂလားဒေ့ရဲ့ဆက်ဆံရေးကောင်းမွန်ဖို့အရေးကြီးပါလေ။အခြေခံအဆောက်အအုံတည်ဆောက်ရေး၊ကုန်သွယ်ရေး၊လူဝေမှုကြီးကြပ်ရေး၊ဒုက္ခတွေနေရာချထားရေး၊လူကုန်ကူးမှုနဲ့မွေးရေးစိမ်းမောင်းကူးမှုတိုက်ဖြတ်ရေး၊အကြမ်းဖက်မှုတိုက်ဖြတ်ရေး၊နေဆက်လုံခြုံရေးစတာတွေဟာဘင်္ဂလားဒေ့ရဲ့လက်တွဲလုပ်ကိုင်ရမယ့်လုပ်ငန်းတွေဖြစ်ပါလေ။ဒါပေမဲ့နေဆက်ရေးရမှာဘင်္ဂလားဒေ့ရဲ့မြန်မာအမြင်ချင်းကွဲပြားပါလေ။ဒါလို့အမြင်ချင်းအယူဆချင်းကွဲပြားခြားနားတာကိုတွစ်ဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းသင့်တယ်လို့အာနန်ကော်မရှင်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ကုန်းတွဲနိုင်ဖို့အတွက်မောင်တော်စီးပွားရေးဇုံတည်ဆောက်ဖို့စီစဉ်နေကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာတိုင်းမှာပေါ်ပြပါတယ်။မောင်တော်မြို့နယ်ကရင်ချောင်းကမ်းပါဒေသကမြေဧကတရားမှာကုန်းတွဲရင်းနဲ့ကုန်းထုတ်လို့ရေးဇုံကိုအစိုးရနဲ့ပုဂ္ဂလိကတို့လက်တွဲတည်ဆောက်မယ်စီမံကိန်းဖြစ်ပါတယ်။ရေအပ်ခဲ့တဲ့ရေဆက်ပစ္စည်းကိုမောင်တော်ကတင်ပို့တာရှိခဲ့ပြီးမဲ့ပ ပင်လာတက်ပြတင်သွင်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မောင်တော်စီဝိုင်းဇုံဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတိုက်တာမြဲပဋိပယ်ဖြစ်လာမယ်လို့ပြောလို့ရပါတယ်ခင်ဗျာ။